ဘင်္ဂလားဒေ့ရှ်ကထွက်ပြေးခိုလုံတဲ့ရိုဟင်ဂျာတွေလုံခြုံစွာနေရပြန်နိုင်မယ့်အတွက်လူအတာတွေကိုသိရှိနိုင်ဖို့လူသားချင်းစာနာမှုဖွံ့ဖြိုးတဲ့တရင်းမီဒီယာတွေကိုရခိုင်ပြည်နယ်တွင်သွားရောက်ခွင့်ပေးဖို့အမေရိကန်အစိုးရကအင်ကာနီမှာတောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနနိုင်ငံရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်ဟီးလ်ကအင်္ဂါနေ့ကနေတောက်ကြနေသည့်မြန်မာနိုင်ငံကိုတုံးရကြခီးသွားရောက်မှဖြစ်ပြီးတော့အခုလိုသွားရောက်နေချိန်မှာတောင်းဆိုလိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်ရဲ့အချင်းချင်းဟာဒုက္ခကြေးကြီးနေရပြန်ဖို့အတွက်လုံခြုံစိတ်ဆရာမှုမရှိသေးဘူးလို့ပြောကြားကြောင်းလည်းသတင်းတွေမှာဖော်ပြပါတယ်။တိုင်းနယ်ချီရဲ့ရွန်ကြဒုက္ခကြေးကြီးနေရပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြားပြီးခဲ့တဲ့နှစ်ကသဘောတူညီချက်ရခဲ့ပေမဲ့ဒုက္ခကြေးကြီးကသူ့ရဲ့လုံခြုံရေးအတွက်စိုးရိမ်တာကြောင့်ပြန်ဖို့ညှင်းဆိုကြပါတယ်။ဒုက္ခတွေရဲ့အတင်းချက်ပြန်ပို့ဖို့မလုပ်အောင်လက်ရှိအခြေအနေတွေကိုနေပြည်တော်မှာမြန်မာအာဏာပိုင်တွေနဲ့ဆွေးနွေးမှာဖြစ်ကြောင်းလည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးဟီးလ်ကပြောပါတယ်။ဟီးလ်ဟာအင်္ဂါနေ့ကထိုင်းနိုင်ငံခြားရေးဝန်ကြီးဒေါန်ပရမ်တန်ပွန်နီနဲ့ပြည်ဆောင်ဆွေးနွေးခဲ့ပြီးတော့ထိုင်းနိုင်ငံအရှင်အဆက်ကျဥက္ကဋ္ဌရာထူးရချိန်မှာရိုဟင်ဂျာပြည်ထောင်စုကိုအမေရိကန်နဲ့လက်တွဲဖြေရှင်းမှုတက်တောင်းဆိုခဲ့ပါတယ်။